နိုင်ငံရေးဆွေးနွေးပွဲမှာပါဝင်မဲ့သူအရေးအတွက်ကိုသဘောတူညီချက်ရပြီးရင်အပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာအစိုးရကြားနိုင်ငံရေးဆွေးနွေးပွဲစတင်နိုင်မှုနိုင်ငံရေးမူပေါင်းတရက်ကိုချမှတ်နိုင်မှာဖြစ်တယ်လို့ဆွေးနွေးပွဲတက်ရောက်သူတို့ကပြောပါတယ်။အစိုးရအသစ်ဖွဲ့စည်းမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဘက်ကကိုယ်စားလှယ်တွေနဲ့ဒီကနေ့နိုင်ငံရေး နိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်ဖို့မူပေါင်းတရက်ကိုပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးရဲကော်မတီ UPDJC ကဆွေးနွေးနေကြတာဖြစ်ပါတယ်အင်ကာနေ့မှာတော့နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်မဲ့လူဦးရေကိုအပြီးသတ်ဆွေးနွေးကြဖို့ရှိပြီးအားလုံးသဘောတူညီချက်ရခဲ့ရင်တော့နိုင်ငံရေးဆွေးနွေးပွဲမူပေါင်းကိုအစိုးရအဖွဲ့ထံအတည်ပြုပေးဖို့တင်ပြပေးဖို့လည်းရှိပါတယ်။နိုင်ငံရေးဆွေးနွေးပွဲမူပေါင်းရေးဆွဲဖို့ဖွဲ့စည်းထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးရဲကော်မတီ UPDJC အစည်းအဝေးကိုတက်ရောက်ခဲ့တဲ့အစိုးရအဖွဲ့ရဲ့ကိုယ်စားလှယ်တဦးဖြစ်သူမြမငင်းချမ်းရစ်စင်တားရဲ့အထူးအကြံပေးဦးလှမောင်ရွှေကအခုလိုပြောပါတယ်
။ကျွန်တော်တို့ဒီကျောင်းမှာခုနှစ်လောက်လုပ်ထားတဲ့ဒီဟာရေးချဲထားတာကိုဒီဆွေမျိုးကိုတင်ပြရတဲ့ဆန္ဒပုံအစီအစဉ်နဲ့လာတာပဲ။အဒီညီလေးကမှာ60ရာခိုင်နှုန်းတော့ကတော့ပြည်နှံလို့ပြီးသွားပြီ။အနောက်ပြန်မှာတော့ကျွန်တော်ဂျန်နက်ဆရာခိုင်နှုန်းတော့ကို70တို့ပြင်းနေတယ်တော့ကျွန်တော်တို့ဟုတ်တယ်ပြန်နေတယ်ဗျ။ရေဘူးအဖြစ်တော့ပြောရင်တော့သူ့ဘောင်သာအခန်းတို့ဆက်ကန်းပါပဲ။အဲ့တော့အခုလောလောဆယ်ကျွန်တော်တို့ဆက်စီနေတဲ့ပေါ်ဒီကျွန်တော်လက်ဖြစ်မှာတော့ဒီသက်ဆုံးချက်ကိုချနိုင်နေတယ်ခင်ဗျာတော့ညနေနိုင်ငံရေးဆွေးနွေးပွဲမှာပါဝင်နေပေါ့လေဒီအရေးအတွက်အစုအဖွဲ့ကတော့ကျွန်တော်တို့သဘောတူကြဖြစ်တယ်။အရေးအတွက်ကတော့နောက်ဆုံးလက်ဖြစ်မှာတော့ညှိနှိုင်းဖို့ရှိပါတယ်။လက်ဖြစ်တရားဆွဲနေပြီးတော့သဘောရှိတယ်အရေးတက်ကတော့ဒီနည်းနေပဲဖြစ်ပါလေဒါပေမဲ့တော့ဒီဘူကအလုံးသဘောတူထားတာတော့900နဲ့600ကျားလောက်ပဲနည်းနေရ
အပြည့်ရထားတဲ့တိုင်းသားလက်နက်ကင်တွေနဲ့မြန်မာဆိုးရချာနိုင်ငံရေးဆွေးနွေးပွဲမှာတော့အစိုးရလွှတ်တော်တတ်မတော်အပြည့်ရထားတဲ့တိုင်းသားလက်နက်ကင်တွေနိုင်ငံရေးပါတီတွေတိုင်းသားခေါင်းဆောင်တွေနဲ့ဖိတ်ကြားတဲ့ပုံကိုယ်တွေအပါအဝင်အစုအဖွဲ့ခုနှစ်ဖွဲ့တို့ပါဝင်ဖို့သဘောတူထားကြပြီးဒီအစုအဖွဲ့တွေကနေကိုယ်စားလှယ်အရေးအတွက်ကိုသတ်မှတ်ကြမှာဖြစ်ပါတယ်လက်ရှိလွှတ်တော်ကကိုယ်စားလှယ်တွေနဲ့စတင်ဆွေးနွေးမှာဖြစ်ပြီးနောက်အစိုးရတဲ့လက်ထက်ရောက်ရင်တော့အစိုးရဒီနဲ့လွှတ်တော်ကိုယ်စားလှယ်အပြောင်းအလဲတွေဖြစ်လာမှာဖြစ်ပါတယ်အစိုးရတဲ့ဖွဲ့မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကလည်းအခုနိုင်ငံရေးမူပေါင်းဆွေးနွေးပွဲတွေမှာတင်းနှင်းလာနေကစလို့စတင်ပါဝင်ဆွေးနွေးနေတယ်လို့ဦးလှမောင်ရွှေကပြောပါတယ
်ဒီနေ့ကျွန်တော်တို့ဆွေးနွေးပွဲနံပါတ်အစတဲ့ဟာဒီရာစီစီတွေဖြစ်တဲ့ဦးညောင်ရဲနဲ့ဦးထွန်းထွန်းဆင်းတွေကDDC C DDC C အစဖော်ဆက်ချောဦးတယ်မှာလို့နေတယ်ဒီနေ့စပြီးကျွန်တော်တက်ရောက်ပြီးတော့ဆွေးနွေးတာရှိပါတယ်ခုကတော့ဒီနိုင်ငံရေးပါတီအစုခွဲမှာဆက်ချောဦးရှိပါတယ် NLD အနေနဲ့တို့ကဦးဒီအခုလက်ရှိအနေမှာပါဝင်နိုင်ငံနေမှာတော့ဒီစပြီးတော့ဒီနေ့ကတော့ထက်ထက်ပုံပဲဒီဆွေးနွေးတာဆင်းရတာအစုဖြစ်တာလေးဆောင်းနေတယ်
အစိုးရတိုင်းသားလက်နက်ကိုင်တွေနိုင်ငံရေးပါတီတွေနိုင်ငံရေးပါတီအစုအဖွဲ့ရဲ့အကြံပေးကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးရဲကော်မတီ UPDJC ကနိုင်ငံရေးဆွေးနွေးပွဲမူပေါင်းတရက်ထွက်ပေါ်လာဖို့ဆွေးနွေးနေကြတာဖြစ်ပါတယ်။နိုင်ငံရေးဆွေးနွေးပွဲအတွက်အားလုံးလက်ခံနိုင်တဲ့မူပေါင်းတရက်ထွက်ပေါ်လာရင်တော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့မြန်မာဆိုးရွားကြလာမယ့်ဇန်နဝါရီလလယ်ပိုင်းမှာနိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်မယ်လို့လည်းခန့်မှန်းထားကြပါတယ်ရှင်။